မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကုန်းသွင်းစိတ်ကမ်းအထိတိုက်ရိုက်ကုန်းသွင်းနိုင်ဖို့နှစ်ဖက်ကုန်းသွယ်တွေအကြားမှာဆွေးနွေးနေကြောင်းရခိုင်ပြည်နယ်ကုန်းသွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးက VOA ကိုပြောပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချမ်းကပြောပြမှာပါရှင
်ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနေဆက်ကုန်းသွယ်ရေးလုပ်ရမှာနေဆက်ကုန်းသွင်းပိုင်းကတွေမဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းစိတ်ကမ်းအထိကုန်းသွင်းတင်ပို့နိုင်ဖို့ကြိုးပမ်းနေကြတာပါဒီလိုမျိုးကုန်းသွင်းစိတ်ကမ်းတွေတုံပြီးတိုက်ရိုက်ကုန်သွယ်နိုင်မှုပြီးခဲ့တဲ့2008ခုနှစ်ခရဲကနှစ်ဖက်အစိုးရကြားသဘောတူညီချက်တွေရှိခဲ့ပေမဲ့လည်းအဲ့ဒီအတွက်တိုက်ရိုက်တင်မောလိုင်းတစ်ခုအမြန်ပြေးဆွဲနိုင်ဖို့ညှိနှိုင်းဆောင်ရွက်နေသေးပဲလို့ရခိုင်ပြည်နယ်ကုန်းသွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်။2008လောက်ကတည်းကဒါဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရနဲ့ကအော်ဘာလဲသူတို့ဒီကိုယ်ဆက်ရှင်းပြလိုက်တဲ့အကရီမန့်တွေကိုသူတို့သဘောတူညီမှုရထားပြီးသားလို့ကျွန်တော်တို့သိရပါတယ်။ဆိုအဲ့ဒီအပေါ်မှာကျွန်တော်အကောင့်တွေအဲ့ဒီအဲသူတို့အမြင်နာမှုရထားတဲ့ဒါ MOA တွေကိုအကောင့်တွေဖော်ဖို့အတွက်အဲ့ဒီအပိုင်းတွေကိုကျွန်တော်တို့ဒါဒီဘက်ကကျွန်တော်တို့ကလည်းဒီကိုယ်ဆက်ရှင်းပြလိုက်တခုတော့အကောင့်တွေဖော်ပေးဖို့ဖော်ပေးနိုင်အောင်လို့ကျွန်တော်တို့ဘက်ကစူးစမ်းနေရခြင်းဖြစ်ပါတယ်။အဲ့ဒါကတော့ဟိုဖြစ်တယ်ဟိုဘာလဲဒါတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းမြန်မြန်ဆန်ဆန်လေးဒါကိုအကောင့်တွေဖော်ပေးမယ်ဒါကုန်းတွေတောက်ပြီးတော့အရေးကြီးတဲ့ဘိုင်းကကျွန်တော်တင်ပေါ်ပိုင်ရှင်တွေပေါ့တင်ပေါ်လိုင်းပေါ့လေဒီတင်ပေါ်လိုင်းဒီကိုစဲဆွေးနေတဲ့ကိုစဲသွားနေတဲ့တင်ပေါ်လိုင်းအုပ်စုတွေဒီဟာတွေနဲ့ကျွန်တော်တို့အကုန်လုံးပူးပေါင်းပြီးတော့ဒါကတော့ဒါလက်ရှိကျန်တော့ကျွန်တော်နှိမ့်နိုင်ပြီးတော့ကျွန်တော်တို့ဒါဆောင်ရွက်နေရတဲ့အခြေအနေတွေရှိပါတယ်ဗျာ
နိုင်ငံတိုင်းရိုက်ကုန်တော်ရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်တကောင်းစိတ်ကမ်းကိုယာထားတယ်လို့မြန်မာဘက်ကကြောက်ချူနဲ့စစ်တွေစိတ်ကမ်းတွေကိုယာထားတယ်လို့သိရပါတယ်ဒီလိုစိတ်ကမ်းတွေကနေကုန်သွယ်မှုလုံနိုင်ရင်ကုန်ပစ္စည်းတင်ပို့မှုပိုပြီးမြန်ဆန်လာမယ်လို့လည်းဥတည်အဦးကယူဆပါတယ
်မြန်မာနိုင်ငံဘက်ကနေရခိုင်ကနေပြီးတော့ကျွန်တော်တို့ဒါပို့ကုန်တွေပဲအသာစီရနေတယ်မြေဆက်ပေါက်တွေပါကျွန်တော်တို့ဘက်ကတော့ဟိုသွင်းတဲ့ကုန်ကဟိုပမာဏကလုံးဝမဆိုးတလောက်ကိုနေတယ်မဆိုးတလောက်ဆိုမရှိတလောက်ကိုနေပါတဲ့အချိန်မှာကျွန်တော်တို့ကဒါပို့ကုန်အသာစီရနေတယ်မြေဆက်ပေါက်တွေပေါ့လေအဲ့ဒီအတိုင်းပဲကျွန်တော်တို့လက်ရှိဒီဟာကို update လုပ်ပြီးတော့ကျွန်တော်တို့ကပို့ပြီးတော့ကျွန်တော်စနေတိကျကျွန်တော်တို့ဒီထက်စနေတိကျဖြစ်အောင်ဒီထက်ဟိုဟာပုံကြစီဒီဟိုဘတ်ဖက်နိုင်ငံကိုပစ္စည်းကိုကျွန်တော်တို့ဟိုပြောမှဆိုလို့ရှိရင်ဒါသူတို့စစ်တကောင်စစ်ကန်ဟိုဟာအဲ့လောက်ဖြစ်ကိုကျွန်တော်တို့ကမြန်မြန်ဆန်ဆန်လေးပို့နိုင်အောင်ဒါပုံကြစီဆက်တောင်းအောင်ကျွန်တော်တို့ကစူးစမ်းနေရခြင်းဖြစ်သွားတယ
်ဒီမှာတနိုင်ငံလုံးကကုန်စည်တွေကိုရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်နေရတာဟာနှစ်နိုင်ငံကြားကုန်သွယ်တွေအတွက်ကုန်စည်စရိတ်များပြားတာနဲ့တည်ယူပို့ဆောင်ရေးပိုင်းဒီမှာအခက်အခဲတွေရှိနေတယ်လို့လည်းကုန်သည်တွေကပြောပါတယ်။အတွင်းပိုင်းစိတ်ကမ်းတွေအထိကုန်တွေတိုက်ရိုက်တင်ပို့နိုင်မယ်ဆိုရင်တော့ကုန်တွေပိုင်းတည်ယူပို့ဆောင်ရေးဈေးကိုလျှော့ချနိုင်မယ်လို့ဒီခိုင်ပြည်နယ်ကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ကအခုလိုပြောပါတယ
်။ကိုယ်စင်ရှစ်ပင်းလိုင်းတစ်ခုကဖြစ်ပြီဆိုတော့မှကျွန်တော်တို့ကဟိုသူတို့ကျွန်တော်တို့ဒီပင်းလိုင်းတစ်ဆိုင်ငယ်ရဲ့ဒါကပြောမှဆိုအတွင်းပိုင်းလောက်ထိကျွန်တော်တို့ဝင်ပြီးတော့ကုန်တွေမှုရနိုင်မယ်ဆိုတဲ့အနေထားပါ။အခုကတော့နေဆဲလောက်မှပဲကျွန်တော်ကြားရတဲ့အတွက်အဲ့ဒါကရင်တစ်ဖက်တည်ရတဲ့အချိန်မှာသူတို့ကလည်းဥပြစိတ်တွေများတယ်။အဲ့ဒါတွေချော့ချဖို့ရယ်ဘယ်လိုလဲပမာဏအခုတောင်းနေတဲ့တင်မောတွေကပြီးတဲ့တင်မောပေါ့လေဥမာ1,000 1,500 1,000 လောက်ရှိတဲ့တင်မောတွေနဲ့တောင်းနိုင်လို့ရှိရင်ပို့ပြီးတော့ဒီပြားတွေကတ္တာလာနိုင်တယ်ဆိုရဲရေးချက်နေရယ်ကျွန်တော်ကလည်းလုဆောင်ပေးရခြင်းဖြစ်ပါတယ
်။လက်ရှိမှာတော့မြန်မာနိုင်ငံကထွက်တဲ့ရေဘက်ပစ္စည်းနဲ့ဒင်းကျက်တော်ငရုတ်ဇီးကိုစားတဲ့ကုန်ပစ္စည်းတွေကိုအဓိကထားပြီးရခိုင်နယ်စပ်ကုန်သွယ်ရေးကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်နေတာပါ။ဒါပေမဲ့လည်းနယ်စပ်ကုန်သွယ်ရေးဖြစ်တာကြောင့်ပစ္စည်းတွေထင်သလောက်မပို့နိုင်သလိုလက်ရှိတည်ဝင်းကုန်စည်နှုန်းနဲ့စက်သုံးစီစည်နှုန်းတွေမြင့်တက်နေတာကြောင့်ခက်ကြုံနေရတယ်လို့လည်းကုန်သည်တွေကပြောကြပါတယ်ခင်ဗျာ။